This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်။မြို့သားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယိုအန်ယူဂျီကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ 19.89 MHz ၊ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပါရှင်။မြန်မာအပေါင်းနဲ့ပြည်စုံကြပါစေ။အခုချိန်ကစပြီးရေဒီယိုအန်ယူဂျီအစီအစဉ်ကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်။ဗီဒီယိုအန်ယူဂျီကိုနားတော်တာဆင်နေကြတဲ့ပရိသတ်အပေါင်းနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးတဘာဝပြီးစိတ်အားနာရှင်ဘီတို့ကနေကြင်ဝင်ပြီးကိုစိတ်နှပြချမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဝန်တော်သားတွေကဆုတောင်းမေတ္တာပို့သပေးလိုက်ရပါတယ်။မင်္ဂလာမနက်ခင်းပါရှင်။ဒီကနေ့2025ခုနှစ်ဩဂုတ်လ28ရက်နေ့မနက်ခင်းရေဒီယိုအန်ယူဂျီအစီအစဉ်လေးကိုစတင်ထုတ်ပြန်ပေးပါတော့မယ်။ပထမအဦးဆုံးအနေနဲ့ရေဒီယိုအန်ယူဂျီစီးရီးသတင်းကောက်နှုတ်ချက်တွေကိုຫນွေဦးနိုင်ကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်ဩဂုတ်လ28ရက်မနက်ပိုင်းရေဒီယို NUG စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားတော့မှာဖြစ်ပါတယ်ကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့မဟာမိတ်များနဲ့လက်တွဲပြီးတော့စီးရီးအရှိန်မြင့်မယ်လို့ PDF အထူးတိုင်းစစ်ဌာနအသိပေးတဲ့သတင်းကိုတင်ပြပေးပါမယ်အမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝန်ကြီးဌာနပြည်သူ့ကာကွယ်ရေးတပ်မတော် PDF အထူးတိုင်းစစ်ဌာနကမဟာမိတ် EOS တပ်ဖွဲ့များLPDF တပ်ဖွဲ့များနဲ့လက်တွဲပြီးတော့စစ်ရေးအရှင်ဟုန်မြင့်သွားမယ်လို့ထုတ်ပြန်ထားပါတယ်။အထူးတိုင်းစစ်ဌာနဟာအမှတ်တစစ်စင်ရေးနယ်မြေအတွင်းမှာရှိတဲ့တရင်များ၊ဗျူဟာများကိုစနစ်တကျစုဖွဲ့မှုပြုလုပ်ပြီးတော့ PDF စစ်ရုံးချုပ်ရဲ့ဓာတ်ရိုက်ကုတ်ကဲမှုဖြင့်အမှတ်တစစ်တွေကစစ်စင်ရေးကုတ်ကဲမှုအောက်မှာရှိတဲ့တိုင်းစစ်ဌာနဖြစ်တယ်လို့သိရပါတယ်။ကရင်ပြည်နယ်၊မွန်ပြည်နယ်အတွင်းမှာရှိတဲ့ MOD ကိုကဲမှုအောက်ကတရင်ဗျူဟာတွေနဲ့စုဖွဲ့ထားတဲ့တိုင်းစစ်ဌာနတစ်ခုဖြစ်ပါတယ်။ဒိုင်းသာတော်လိုင်းအင်အားစုနယ်မြေတွေလွတ်မြောက်ရေးမှသည်ပဲခူးရန်ကုန်စစ်စင်ရေးတွေအတွက်အဓိကစုဖွဲ့ထားတာလက်ရှိကရင်ပြည်နယ်မွန်ပြည်နယ်နဲ့ပဲခူးဘက်မှာစီးရေးလှုပ်ရှားမှုတွေရှိနေပါတယ်လို့ဆိုပါတယ်။အထူးတိုင်းစစ်ဌာနအနေဖြင့်ကိုကဲမှုအောက်ကနီးဗျူဟာများတရင်များပကဖများဒရုန်းလက်ယုံတပ်ဖွဲ့များကိုဦးစီးကုတ်ကဲပြီးတော့မဟာမိတ် EOS များ LPDF များနဲ့အတူစစ်စင်ရေးများအရှိန်မြင့်ပေါ်ဆောင်သွားမယ်လို့ဖော်ပြထားပါတယ်။အထူးတိုင်းစစ်ဌာန Facebook page ကိုဩဂုတ်လ29ရက်နေ့ကစတင်မိတ်ဆက်ခဲ့ပြီးတော့ထုတ်ပြန်ချက်များစီးရေးဆောင်ရွက်ချက်များနဲ့တပ်ပိုင်းဆိုင်ရာကိစ္စရပ်များကိုအချိန်နဲ့တပြေးညီတရားဝင်ထုတ်ပြန်သွားမယ်လို့အသိပေးထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ဝက်လက်မြူနယ်မှာစစ်တပ်ကလေကြောင်းတိုက်ခိုက်မှု၄ကြိမ်ပြုလုပ်ခဲ့အရဲသားပြည်သူ၄ဦးသေဆုံးတဲ့တဲ့တင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းရွှေဘိုခရိုင်ဝက်လက်မြူနယ်အရှိတောင်ဘက်ချမ်းကရုံပင်ကုန်းရွာကိုစစ်ကော်မရှင်တပ်ကလေကြောင်းတိုက်ခိုက်မှု၄ကြိမ်ပြုလုပ်ခဲ့တယ်လို့ Wallet Information Network ကထုတ်ပြန်ထားပါတယ်။ဩဂုတ်လ29ရက်နေ့မနက်9:16မိနစ်18မိနစ်နဲ့18မိနစ်နဲ့19မိနစ်တို့မှာစစ်ကော်မရှင်ရဲ့တရတဦးလီဒတ်တက်ဂျက်ဖိုက်တာတစ်စီးဖြင့်လေကြောင်းတိုက်ခိုက်မှု၄ကြိမ်တိုင်ပြုလုပ်ခဲ့တယ်လို့ဆိုပါတယ်။လေကြောင်းတိုက်ခိုက်မှုအတွင်းအသက်40ဝန်းကျင်အမျိုးသား3ဦးနဲ့အသက်50အရွယ်အမျိုးသမီး2ဦးသေဆုံးခဲ့ကာအရဲသားပြည်သူ6ဦးကထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါတယ်။လေကြောင်းတိုက်ခိုက်မှုပြီးတဲ့နောက်မှာတော့မရရမျိုးပေါ်ကစစ်ကော်မရှင်တပ်ဖွဲ့ကဟာဝေဇာလက်နက်ကြီးများဖြင့်အဆက်မပြတ်ရန်တမ်းပစ်ခတ်ခဲ့သေးတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ဖားကန့်မှာအချမ်းဘက်စစ်တပ်လက်နက်ကြီးပြခန့်မှုကြောင့်အရဲသား၄ဦးဒဏ်ရာရရှိတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဩဂုတ်လ26ရက်နေ့ည12:00ခွဲကန့်မှာကချင်ပြည်နယ်ဖားကန့်မြို့နယ်မှာရှိတဲ့ဖားကန့်ဗျူဟာကုန်းမှာ120မမလက်နက်ကြီးများပြစ်ခတ်ခဲ့ရမှာစုအိမ်ရန်ကြီးရွာသို့ကြားရောက်ပောက်ကွဲခဲ့ပြီးတော့အရဲသား၄ဦးပြင်းထန်ဒဏ်ရာရရှိခဲ့ကြောင်းဒေသတဲ့ရင်များအရသိရပါတယ်။ဒဏ်ရာရရှိသူများမှာဒေါ်ခေါင်နှောညာဘက်ပခုံးမှာကြီးစားထိမှန်မတ်ငယ်မျက်စိတစ်ဖက်ထိမှန်ဒေါ်တီတာဝင်ခြေထောက်နှစ်ဖက်နဲ့လက်တစ်ဖက်မှာအယူကြည်တန်ရာဥတာကောခါဝမ်းပိုက်မှာကြည်စားထိမှန်ပြီးတတိလစ်နေတို့ဖြစ်တယ်လို့သိရပါတယ်အဆိုပါ၄ဦးထဲမှာဥတာကောမှာအခြေအနေစိုးရိမ်ရပြီးတော့ဒေါ်တီတာဝင်အတွက်ခြေလက်ဖြတ်တောက်ရန်လိုအပ်နိုင်ကသွေးအလှူရှင်ရှာဖွေနေတယ်လို့သိရပါတယ်ခင်ဗျာ ဆက်လက်ပြီးတော့ရေပြူမြို့နယ်မှာစစ်ကောင်စီစစ်ကြောင်းကိုကြားပြတ်တိုက်ခိုက်ခဲ့ရာ10ဦးထပ်မင်းသေဆုံးတဲ့တဲ့င်းကိုတင်ပြပေးပါမယ်။တနင်္သာရီတိုင်းရေပြူမြို့နယ်59တိုင်းနေရာမှာစစ်ကော်မရှင်စစ်ကြောင်းကိုကြားပြတ်တိုက်ခိုက်ခဲ့ရာ10ဦးထပ်မင်းသေဆုံးခဲ့တယ်လို့ရမညမွန်တက်တော် RMA ကထုတ်ပြန်ကြပါတယ်။ဩဂုတ်လ29ရက်နေ့ညနေ2နာရီခွဲခန့်မှာထတ်တိုးအင်အား100ခန့်ဖြင့်စစ်ကြောင်းထိုးလာတဲ့စစ်ကော်မရှင်တပ်ဖွဲ့ကိုကြားပြတ်ဝင်ရောက်တိုက်ခိုက်ခဲ့ရာတနအိကန်ထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဆိုပါတယ်။တိုက်ပွဲအတွင်းစစ်ကော်မရှင်တပ်ဖွဲ့မှ10ဦးထက်မနည်းထိခိုက်သေဆုံးခဲ့တယ်လို့ကနဦးသတင်းရရှိပြီးတော့တော်လိုင်းမဟာမိတ်ပူးပေါင်းတပ်ဖွဲ့အလုံးအထိခိုက်မရှိစုခွာနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်။အဆိုပါတိုက်ခိုက်မှုကိုရမညမွန်တက်တော် RMA ရဲ့ရေပြူမြို့နယ်ရှိတပ်ဖွဲ့ဝင်များနဲ့မဟာမိတ်ပူးပေါင်းအဖွဲ့တို့ကဆောင်ရွက်ခဲ့တာလို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ဘူးတလင်မှာစစ်ကော်မရှင်စစ်ကြောင်းနဲ့တိုက်ပွဲဖြစ်ပွားခဲ့ပြီးတော့စစ်သား9ဦးသေဆုံးတဲ့တဲ့င်းကိုတင်ပြပေးပါမယ်။စကိုင်းတိုင်းမုံရွာခရိုင်ဘူးတလင်မြို့မှာထွက်လာတဲ့စစ်ကော်မရှင်စစ်ကြောင်းနဲ့ထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပြီးတော့စစ်သား9ဦးသေဆုံးခဲ့တယ်လို့ဘူးတလင်နယ်တပ်ပေါင်းစုစစ်ကြောင်းကသတင်းထုတ်ပြန်ထားပါတယ်။ဩဂုတ်လ26ရက်နေ့ညနေ9နာရီခန့်ကဘူးတလင်နယ်ပေပြစ်တော်အရှိရွာမှာထိတွေ့တိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးတော့စစ်ကော်မရှင်တပ်သား9ဦးသေဆုံးခဲ့ကာအများပြားဒဏ်ရာရရှိခဲ့တယ်လို့ဆိုပါတယ်။ဒါအပြင် MA1 တလက် MA11 တလက်လက်နက်ငယ်2လက်နဲ့ဆက်ဆက်ခဲယမ်းပစ္စည်းများသိမ်းဆည်းရရှိခဲ့ကာစစ်ကော်မရှင်စစ်ကြောင်းနောက်ကိုပြန်ခောက်သွားခဲ့ရတယ်လို့သိရပါတယ်။အဆိုပါတိုက်ခိုက်မှုကိုဘူတလင်မြို့နယ်တပ်ပေါင်းစုစစ်ကြောင်းမုံရွာခရိုင်တပ်ရင်း20 BOB တပ်ရင်းပလဲမြို့နယ်အခြေစိုက်ဘူးမျက်လုံးတက်ဖွဲ့ဗမာတက်တော်စစ်ဒေသနှင့်အမှတ်935တက်ရင်အမှတ်1ရွှေဘိုခရိုင်စစ်ဌာနကိုကဲမှုအောက်ရှိရွှေဘိုခရိုင်တက်ရင်9တက်ရင်7နှင့်ဘျူဟာ53တပတ်ရင်အခြေဆိုင်ဂလုံတက်တော်တပတ်ရင်လူခေမူဗိုင်းတင်းအနောက်မြောက်လွင်ပြင်ဂလက်ဆီဖော့စ်ဖီနစ်တက်ခွဲရေဦးမြို့နယ်ပကဖာနှင့်ကနောင်တက်ဖွဲ့တို့ကပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါရယ်ခင်ဗျာဆက်လက်ပြီးတော့ကံမမျိုးနယ်မှာမူရစီ3ဆွဲသူများကိုဝင်ရောက်ဖမ်းဆီးခဲ့ရမှာအရက်သား3ဦးနဲ့အဖွဲ့အစည်းမှ3ဦးဖမ်းမိတဲ့တဲ့င်းကိုတင်ပြပေးပါမယ်။မကွေးတိုင်းဒေသကြီးကံမမျိုးနယ်တနေရမှာမူရစီ3ဆွဲသူများကိုဩဂုတ်လ22ရက်နေ့ည10နာရီအချိန်မှာဝင်ရောက်ဖမ်းဆီးခဲ့ရာအရက်သား3ဦးနဲ့အဖွဲ့အစည်းမှ3ဦးကိုဖမ်းမိခဲ့ကြောင်း Red Giant မှတရင်ထုတ်ပြန်ထားပါတယ်။၎င်းတို့နဲ့အတူမူရစီဝါများနဲ့လက်နက်ခဲယမ်းအချို့ပါတင်စီရရှိခဲ့တယ်လို့ဖော်ပြထားပါတယ်။အဆိုပါမူရစ်စီဝါဝင်ရောက်ဖမ်းဆီးခဲ့မှုမှာ Red Giant ABSDF အမှတ်3စစ်ကြောင်း YGF လူငယ်ပျောက်ကြားတပ်ဖွဲ့ကိုထွန်းတောက်အဖွဲ့များမှပူးပေါင်းဖမ်းဆီးခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ပခုတ်ကူတပ်မှ101တပ်ရင်းမှပေါ်တာဆွေဖမ်းဆီးခံရတဲ့စစ်မှုထမ်းတပ်သားတပ်ဦးအလင်းဝင်တဲ့တရင်ကိုတင်ပြပေးပါမယ်။ဩဂုတ်လ27ရက်နေ့မှာပခုတ်ကူအခြေစိုက်တပ်မှ131တပ်ရင်းမှစစ်မှုထမ်းတပ်သားတပ်ဦးဟာတနက်မှပါပဲ8 plan အညာမြေစစ်စင်ရေးအဖွဲ့ထံဆက်သွေးကအလင်းဝင်ရောက်ခဲ့ကြောင်းသတင်းထုတ်ပြန်ထားပါသည်စစ်မှုထမ်းအပတ်စဉ်7မှ၎င်းဟာနိုင်ငံခြားမှပြန်လာပြီးခရီးသည်ကားဖြင့်၎င်းနေထိုင်ရာမြို့ကိုပြန်လာစဉ်ရန်ကုန်မုံရွာလမ်းပိုင်းမှာစစ်ကောင်စီတပ်ကဖမ်းဆီးခဲ့တယ်လို့သိရပါသည်စစ်ကောင်စီတပ်မှအလင်းဝင်ရောက်လို့တဲ့တပ်သားများနဲ့စစ်မှုထမ်းတပ်သားတွေများကိုကြိုးစူထောက်ပံ့မှာဖြစ်တယ်လို့ဖော်ပြထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းလေးကိုတော့ Radio NUG သတင်းတောက်ခါရှဲလ်နဲ့ပရဲပိုးတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။ဒီသတင်းလေးကိုနားဆင်ကြလို့ပြီးမှာတော့အခုဆက်လက်ပြီးပြည်တွင်သတင်းလေးကိုပို့ပို့ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ရှင်။မင်္ဂလာမနက်ခင်းပါရှင်။အခုချိန်ကစပြီး2025ခုနှစ်ဩဂုတ်လ28ရက်နေ့ Radio NUG ရဲ့မနက်ခင်းပြည်တွင်သတင်းများကိုစတင်တင်ဆက်ပေးမှာဖြစ်ပါတယ်။ကျွန်မကတော့ပူပူပါ။ပထမဦးစွာတင်ဆက်ပေးမယ့်သတင်းကတော့ဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟုကော်မတီနဲ့မကွေးတိုင်းပြည်သူ့အုပ်ချုပ်ရေးအဖွဲ့များအစည်းအဝေးပြုလုပ်တဲ့သတင်းကိုတင်ဆက်ပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရဂျာကာလာဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟုကော်မတီနဲ့မကွေးတိုင်းမှပြည်သူ့အုပ်ချုပ်ရေးအဖွဲ့များတွဲဆုံဆွေးနွေးပွဲအစည်းအဝေး19မြန်ဆောင်2025ကိုဩဂုတ်လ29ရက်နေ့ကကျင်းပပြုလုပ်ခဲ့ကြောင်းသတင်းရရှိပါရယ်။အဆိုပါအစည်းအဝေးသို့အမြဲတမ်းအတွင်ဝင်များ၊ဒုတိယအတွင်ဝင်များ၊တွဲဖက်အတွင်ဝင်များ၊ဌာနဆိုင်ရာများမှတာဝန်ရှိသူများနှင့်မကွေးတိုင်းမှမြို့နယ်ပြည်သူအုပ်ချုပ်ရေးအဖွဲ့ဝင်များတက်ရောက်ခဲ့ကြပြီးမြို့နယ်များ၏အာဂျင်နာတင်သွင်းဆွေးနွေးမှုအပေါ်သက်ဆိုင်ရာဝန်ကြီးဌာနများမှပြန်လည်ဆွေးနွေးဆောင်ရွက်ခဲ့ကြတယ်လို့သိရပါရယ်ရှင်။အခုတခါဆက်လက်ပြီးတော့နော်ဝေးနိုင်ငံလီလီစရွန်မြို့လီလီစရွန်တွင်ကျင်းပတဲ့အာရှပွဲတော်သို့ NUG နော်ဝေးနိုင်ငံဆိုင်ရာကိုယ်စားလှယ်တက်ရောက်တဲ့တရင်ကိုတင်ဆက်ပေးပါမယ်။2025ခုနှစ်ဩဂုတ်လ23ရက်နေ့နော်ဝေးနိုင်ငံလီလီစရွန်မြို့တွင် နော်ဝေးအာရှယဉ်ကျေးမှုအသင်းကစီစဉ်တင်ပါတယ်မြန်မာတိုင်းပြည်နဲ့စင်ကာပူဖိလစ်ပိုင်အင်ဒိုနီးရှားမလေးရှားတောင်ကိုရီးယားနဲ့ဂျပန်နိုင်ငံကိုစားပြုအဖွဲ့များကမိမိတို့၏ရိုးရာယဉ်ကျေးမှုအကများဖက်ရှင်တယ်လန့်ရှိုးများနှင့်ရိုးရာအစားအစာများတက်ခင်ရောက်ချသောအာရှပွဲတော်သို့လီလီစရွန်မြို့တော်ဝန်မစ္စတာကေတာရန်ပါလန်အလုသမားဝင်ကြီး HE တိုနီဘရနာနော်ဝေးနိုင်ငံဆိုင်ရာထိုင်းသံမတ်တီနေတီဗီတီမန်နီကူတောင်ကိုရီးယားသံမတ်တီစီယိုမင်ဂျောဂျပန်သံမတ်ကြီးအကီရာစူဂျီယာမာရိုနှင့်အတူအမျိုးသားညီညွတ်ရေးအစိုးရနော်ဝေးနိုင်ငံဆိုင်ရာကိုယ်စားလှယ်ဦးမမောင်မြင့်တက်ရောက်ခဲ့ကြောင်းအမျိုးသားညီညွတ်ရေးအစိုးရနိုင်ငံခြားရေးဝန်ကြီးဌာနမှသတင်းထုတ်ပြန်ပါရယ်။ဒါ့အပြင်အာရှပွဲတော်တွင်နော်ဝေးအာရှယဉ်ကျေးမှုအသင်းအဖွဲ့ဝင်ဖြစ်သည့် CR Facebook Group နော်ဝေးကမြန်မာအဖွဲ့ကိုဦးဆောင်ကမြန်မာရိုးရာအကားနှင့်ဝတ်စားစီမှုများလမ်းလျှောက်ပြပွဲများကိုတင်ဆက်ခဲ့ပြီးမြန်မာအစားအစာများရောင်းချ၍မြန်မာစီးပွားရှောင်ပြည်သူများအတွက်ရန်ပုံငွေရှာဖွေခဲ့တယ်လို့ဖော်ပြထားပါရယ်။CIA Facebook Group Norway ၏အထွေထွေအတွင်းမှဒေါ်ဝင်းမော်ဝင်းကမြန်မာယဉ်ကျေးမှုအဖွဲ့အားပြည်သက်နှင့်မိတ်ဆက်ပေးရာတွင်စစ်အာဏာသိမ်းမှု၏နောက်ဆက်တွဲစိုးကြိုးများကြောင့်ထည့်သွင်းပြောဆိုခဲ့တဲ့အပြင် Norway အစိုးရအနေဖြင့်အကြံဖက်စိုးစုကပြုလုပ်မဲ့တရားမဝင်အတူရောင်ရွေးကောက်ပွဲကိုမြည်သည့်အကြောင်းပြချက်နှင့်များထောက်ခံအားပေးခြင်းမပြုရန်နှင့်ဒုက္ခရောက်နေကြတဲ့မြန်မာပြည်သူများအား Norway အစိုးရနှင့်ပြည်သူများကကူညီထောက်ပံ့ပေးကြပါရန်မြစ်တာရက်ခံခဲ့တယ်လို့သိရပါတယ်ရှင်မင်းဘူးခန့်အမှန်နဲ့တည်ရင်နဲ့နာဂဒေတာပကဖာတို့ကတရားမွန်ရွေးကောက်ပွဲမှာပါဝင်သူကိုညီသူများကိုအရေးယူမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။မကွေးတိုင်းမင်းဘူးခန့်နဲ့စကိုင်းတိုင်းနာဂဒေတာတို့မှာစစ်တပ်ကပြုလုပ်မဲ့တရားမွန်ရွေးကောက်ပွဲကိုလက်မခံပဲရွေးကောက်ပွဲမှာပါဝင်သူကိုညီသူများကိုထိရောက်စွာအပြစ်ပေးအရေးယူမယ်လို့မင်းဘူးခန့်အမှန်နဲ့တည်ရင်နဲ့နာဂဒေတာပကဖာတို့ကထုတ်ပြန်ထားပါတယ်။မင်းဘူးခန့်အမှန်နဲ့တည်ရင်ကဖက်စစ်တပ်ကကျင်းပပြုလုပ်ဖို့ရည်ရည်နေတဲ့တရားမွန်အတူရောင်ရွေးကောက်ပွဲကိုပြပြတတဆန့်ကျင်ကြောင်းပြည်သူအစိုးရခေါင်းဆောင်များကိုမတရားဖမ်းဆီးပြီးနိုင်ငံတော်ပုံကံမှုကိုကျူးလွန်ခဲ့တဲ့စစ်တပ်ကရွေးကောက်ပွဲကျင်းပပိုင်ခွင့်မရှိကြောင်းစစ်အုပ်စုကအာဏာတင်မြဲရင်းနဲ့ကျူးလွန်ခဲ့တဲ့ကျူးလွန်နေတဲ့စစ်ရာဆွေးမှုများမှာပြစ်ဒဏ်ကျင်းလွန်ခွင့်ရရှိအောင်တရားမွန်ရွေးကောက်ပွဲတစ်ခုကိုစုအတင်းဖန်တီးခြင်းဟာဒီမိုကရေစီကျင့်စဉ်ကိုချိုးဖောက်ပြီးပြည်သူအာဏာကိုလူယူဖို့ကြိုးစားနေတာဖြစ်တယ်လို့ဆိုပါတယ်ဒါကြောင့်ပြည်သူလူထုတရက်လုံးအနေဖြင့်အတူရောင်ရွေးကောက်ပွဲကိုကျင်းပခွင့်မပြုဘဲဆက်ကျင်ကြဖို့တိုက်တွန်းထားပြီးရွေးကောက်ပွဲနဲ့ပတ်သက်ဆက်နွယ်နေတဲ့အစုအဖွဲ့များပါဝင်နေသူများကိုစုံစမ်းဖော်ထုတ်အရေးယူအပြစ်ပေးသွားမယ်လို့အတည်ပြုထားပါတယ်။အလားတူနာဂဒေတာမှလည်းပြည်ပခါများကိုသာတိုးပွားနိုင်စေတဲ့အပြင်မတည်ငြိမ်မှုများကိုပုံမပေါ်ပေါက်စေနိုင်တဲ့စစ်အုပ်စုရဲ့အတူရောင်ရွေးကောက်ပွဲကိုလုံးဝလက်ခံမှာမဟုတ်ကြောင်းအမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝင်ကြီးဌာနနာဂဒေတာပကဖအတူတိုက်ခိုက်ရေးတပ်ဖွဲ့ကထုတ်ပြန်ထားပါတယ်။ဖြစ်ပေါ်လာနိုင်တဲ့အသက်အန္တရာယ်၊အိုးအိမ်ပျက်စီးဆုံးရှုံးမှုများကိုရွေးကောက်ပွဲမှာတိုက်ရိုက်ပါဝင်သူများနဲ့ပူးပေါင်းဆောင်ရွက်သူများသာတာဝန်ခံရမှာဖြစ်ကြောင်းနဲ့နောက်ဆက်တွဲပြဿနာများကိုလုံးဝတာဝန်ယူမှာမဟုတ်ကြောင်းအသိပေးထားပါတယ်။ဒါ့အပြင်ပြည်သူလူထုအနေဖြင့်စစ်ကော်မရှင်တပ်ရင်းတပ်ဖွဲ့ဌာနများ၊လက်အောက်ခံရဲဌာနများ၊၎င်းတို့နဲ့ဆက်ဆက်နေတဲ့ပတ်ဝန်းကျင်များကိုရှောင်ခွင်းသွားကြဖို့နီနီကကန်နေထိုင်ခြင်းမပြုကြဖို့တော်လိုင်းတပ်ဖွဲ့များကတတိပေးထားပါတယ်ရှင်။အခုဆက်လက်ပြီးတော့လေပြင်းတိုက်ခိုက်မှုကြောင့်အင်းလေးဒေသရှိနေအိမ်တရာကျော်ပျက်စီးခဲ့တဲ့တဲ့တင်ကိုတင်ဆက်ပေးပါဦးမယ်။ရှမ်းပြည်နယ်တောင်ပိုင်းညောင်ရှိမြို့နယ်အင်းလေးဒေသရှိကံခေါင်းနှင့်ဟပ်ပုံးကြီးရွာများတွင်လေပြင်းတိုက်ခိုက်မှုကြောင့်နေအိမ်တရာကျော်ထိခိုက်ပျက်စီးခဲ့ကြောင်းဒေသခံများနှင့်ကုညီရေးအဖွဲ့များထံမှသိရပါဗျ။အခုလ26ရက်နေ့နေ့လယ်2နာရီ30မိနစ်ခန့်တွင်လေပြင်းစတင်တိုက်ခိုက်ခဲ့ပြီးကံခေါင်းရွာတွင်နေအိမ်185လုံးအနက်65လုံးမှဆိုးရွားစွာပျက်စီးခဲ့ကဟပ်ပုံးရွာတွင်လည်းနေအိမ်56လုံးခန့်ပျက်စီးခဲ့တယ်လို့သိရပါဗျ။လေပေးတဲ့လူဦးရေ900ခန့်မှာကြေရွာတွင်ရှိဓမာယုံများတို့ရွှေ့ပြောင်းနေထိုင်ရပြီးအကူအညီများလိုအပ်နေတယ်လို့သိရပါဗျရှင်။အခုနောက်ဆုံးအနေနဲ့ဩဂုတ်လတွင်ရခိုင်ပြည်နယ်တွင်အကြမ်းဖက်ဆဲအုပ်စုကြောင့်16ဦးသေဆုံးတဲ့သတင်းကိုတင်ဆက်ပေးပါမယ်။နိုင်ငံရေးကျင်းသားများကူညီစောက်ရှောက်ရေးအသင်းမှကောက်ယူထားသောသတင်းအချက်အလက်များအရ2025ခုနှစ်ဩဂုတ်လ1ရက်နေ့မှ28ရက်နေ့အထိရခိုင်ပြည်နယ်၌အကြမ်းဖက်ဆဲအုပ်စုကြောင့်အမျိုးသမီး5ဦးနှင့်အမျိုးသား17ဦးစုစုပေါင်း16ဦးသေဆုံးခဲ့သည်ဟုအမည်နှင့်တကွအတည်ပြုနိုင်ခဲ့ပြီးထိုအရေးအတွက်တွင်အသက်18နှစ်အောက်ကလေးငယ်5ဦးပါဝင်ကြောင်း AAPP မှသတင်းထုတ်ပြန်ပါသည်။အဆိုပါအရေးအတွက်များထဲမှ14ဦးမှာဆဲအုပ်စု၏လေချောင်းဖြင့်တက်ခိုက်မှုကြောင့်အများသုံးသေဆုံးခဲ့ရတယ်လို့ဖော်ပြထားပါသည်။ဩဂုတ်လ25ရက်နေ့တွင်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်ဒိုင်းချီရပ်ကွက်ကိုအကြမ်းဖက်ဆဲအုပ်စုကလေချောင်းမှ Jet Fighter ဖြင့်ဘုံးကျဲတက်ခိုက်ခဲ့တာကြောင့်ကျေးရွာအတွင်းသို့တက်ရောက်ပောက်ကွဲခဲ့သဖြင့်အလှပြုလုပ်ရန်အတွက်ပြင်ဆင်နေသောမိသားစုဝင်များအပါအဝင်ဒေသခံပြည်သူ12ဦးကိုဘုံစာထိမှန်၍နေရာတွင်သေဆုံးခဲ့ရပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောင်းခါရှဲနဲ့ဗဒဲပိုးတို့ကပေးပို့ထားတာဖြစ်ပါတယ်ရှင်။
ရေဒီယို NUG မှဆက်လက်အသံလွှင့်နေပါတယ်သောတာရှင်များရှင်အခုဆက်လက်ပြီးတော်လိုင်းကပြကန္နာမှာတော့ဇာနေရေးဖွဲ့ထားပြီးနှွေးမှုခန်းစားရုပ်ဖက်ပေးထားတယ်ပန်းတချင်းနဲ့လွမ်းချင်းအေကများစွာဟိုအမည်ရတဲ့တော်လိုင်းကပြကိုနားဆင်ကြရမှာပဲဖြစ်ပါတယ်ရှင
်ပန်းတချင်းနဲ့လွမ်းချင်းအေကများစွာတုတ်တုတ်ပူတာလိုက်တဲ့ပန်းတချင်းမှာလွမ်းချင်းအေကပေါင်းများစွာရှိတယ်ဆိုတာရုံပါကပြဆရာဒီပန်းချင်းဟာကျုပ်တယောက်တည်းမဟုတ်ဘူးဒီပန်းချင်းတဲကပန်းတွေဟာရှယ်လီဗာတော့ဘရက်မာရာကော့စကီဂျူလီယက်ဖူချင်းနဲ့နီရူဒါတို့ရဲ့ဝိညာဉ်ပုကပ်ဂုံပြုတ်အပ်သူကပြဆရာတွေရဲ့ပန်းတချင်းနဲ့အလွမ်းတခင်းလဲဖြစ်ပါတယ်ဒီပွဲမှာခုနှစ်နှစ်သမီးလေးလဲနောက်ကျောကိုတနက်နဲ့ပြတ်သက်ခံရတယ်ကပြဆရာလဲအဖမ်းခံရပြီ24နာရီမပြည့်ခင်မှာရေရဆက်ဆက်နှိပ်ဆက်တက်ဖြတ်ခံရတယ်တဲဘောကြောင့်သူတွေရဲ့လက်ချက်နဲ့သူရဲ့ကောင်းတွေကြဆုံးခဲ့ရတယ်ကျုပ်တို့အားလုံးဂုံယူလိုက်ပေးရစီဒါဟာဗမာပြည်ကအဖိနှိပ်မခံတော်လန်ကပြဆရာတွေရဲ့တမိုင်းတစ်ခုကပြဆရာခက်သည်ထုစစ်ချင်းလို့လဲမှတ်ယူပါတယ်လက်ခံမှာသူရဲ့ကောင်းကပြဆရာလူသားတဦးရဲ့ကြည့်မြတ်တဲ့လူတံပိုးလူကုံတိတ်ခါတွေနဲ့အညီဂုံယူစွာကျုပ်တို့အပိနေခံပြည်သူအားလုံးရဲ့ပန်းတချင်းနဲ့လွမ်းချင်းဧကများစွာလက်ခံလိုက်ပါသူရဲ့ကောင်းကပြဆရာကြီးဇာနီရဲရဲတောက်တော်လန်ကပြဆရာခတ်တီကြာဆုံးချင်းနှစ်နှစ်ပြည့်နေပြီရဲဘော်ခတ်တီကြာဆုံးစဉ်ကရေးခဲ့သောကပြလေးကိုအမတ်တရပြန်လည်ဖော်ပြလိုက်ပါတယ်
တော်တော်ရှင်တော်လည်းမြည်သူပေါင်းလို့ရှင်အခုဆက်လက်ပြီးတော့လင်းလက်ညွေဦးရေးသားထားပြီးလွတ်လက်ညွေဦးခန်းစားတင်ဆက်ပေးထားတဲ့ဘလူးဇက်သိန်းမျိုးပါလိမ့်လို့အမိရတဲ့တော်လည်းအစည်းကိုနားဆင်ကြရအောင်ပါလို့ဖြစ်ပါလိမ့်ရှင
်ဘလူးဇက်သိန်းမျိုးပါလိမ့်မနေ့ကပဲအသက်ကြီးကြီးအဖိုးကြီးတယောက်ကွယ်လွန်အိဆာရောက်သွားပါတယ်ရွာထဲမှာမဟုတ်တော့ပါဘူးတနေ့လုံးမှာအသက်ကြီးဆုံးထင်ပါရဲ့အဘကတော့ကြက်တော့ပြောကြည့်သားတွေသမီးတွေကတော့ရည်ကြည်ရာမြို့ပြတွေမှာအဘကအခုအသက်ရွယ်ထိလုံနိုင်သမျှလေးတွေလှုပ်တော့ဂိုင်တော့သားသမီးတွေစီကဘာမှမမျှော်လင့်ပဲမိကြီးတွေမြစ်တွေရတဲ့ထိသားသမီးတွေကိုပေးချင်ကျွေးချင်နေတော့မယ်ဖခင်တယောက်ရဲ့တာဝန်ဟုတ်တရားတွေအထူးကြည်ပွန်ပါတယ်တောင်သူရာလို့ဓမ္မခုတ်ဆိုသလိုတော်တဲ့တောင်တဲ့နေ့တိုင်းထွက်လှုပ်เสียရှာလှုပ်နေလေရှိတယ်အဘနှမ်းသိမ့်ပြီးရင်ပါချမလဲမီးပဲချမလို့ငမ်းမိရေရှစ်ဆက်ကဂျင်းချီလဲအောင်အလုတ်နဲ့လက်မပြတ်တာကိုလေသမားလို့ခေါ်တာမဟုတ်လားအဘကလည်းအလုတ်ကြိုက်တဲ့တောင်သူလေသမားအတူနေတူတော်မောင်ကအလုတ်ဥစီပြီးလုံနိုင်ကိုင်နိုင်တာတော့မနဲ့မိုးလင်းတာနဲ့ထမင်းကြလေးစားပြီးရင်လှဲကောက်တောထွက်လိုက်ရမှာအလုတ်ကြိုက်လွန်းလို့တူကြီးချင်းစကားများကြတာခဏခဏပါပဲအင်းအလုတ်လှုပ်လွန်းသူကြီးဒီလိုလူမျိုးတွေပါလို့နိုင်ငံရေးမလုပ်ပါလေသူ့လိုလူမျိုးတွေသာလူကြီးတက်လို့ရင်မြို့ရွာနိုင်ငံအတော်ဖြစ်မျိုးလိမ့်မယ်လို့မြင်တိုင်းတွေ့တိုင်းအတွေးဝင်မိပါလေတခါကမနေနိုင်လို့အဖကိုအင်တာဗျူးဖူးတယ်အဲ့ဒါလေးဖုန်းနဲ့ရိုက်ပြီးလိုင်းပေါ်တင်ရင်ပောက်တာပေါ့အဲပောက်ချင်မှလည်းပောက်မှာပါအလှပကေးလည်းမပါရည်စရာလည်းမဟုတ်ဘူးလေအဖပါလို့ဒီရွယ်ကြီးထိအလွတ်လုံနေသေးလေတတူရွယ်တူတွေဆိုရင်ဖះသွားကြောင်းတက်အိမ်မှာစိန်နဲ့နှံ့နေကြတာမဟုတ်လားပေါ့အဘကဒီလိုပြန်ပြောတယ်အလုတ်ကလူမမသိခင်ကလေးကလှုပ်လာလို့ထင်ပါတယ်ငါမီးမလှုပ်ရရင်ဖះချင်တယ်လို့တိုက်ချင်တယ်လို့ဖြစ်လာတယ်တဲ့အလုတ်ကြိုက်ယောဂါပေါ့အဲ့ဒီလိုပြောကြမယ်ထင်တယ်ပါတဲ့ခုနရငါမပါမပြီးဒီလို့ငါလုံးမပြီးမယ်ထင်တဲ့စိတ်ဆွဲယောဂါမျိုးထင်ပါရဲ့ဒါပေမဲ့ဒီအဖကအကုန်သိမ့်ကြုံလုပ်တဲ့လူတော့မဟုတ်ဘူးသူတူနဲ့နေစားတွေကိုသူလှုပ်ချင်တာတွေပြောပြတယ်သူတူကိုဥဆောင်လှုပ်ခိုင်းတယ်ပြီးမှသူကတောက်တုံမဲရလိုက်လှုပ်ပေးတာတကယ်နောက်ကွယ်ကလက်မဲကြီးဆိုတာသူပဲလက်စွပ်တွေပါတွေတော့ဝတ်မထားပါဘူးတော်တဲ့နေ့တိုင်းထွက်နေတော့ရွာထဲတောင်သိမ့်မနေတတ်တော့ဘူးလို့အဖကဆက်ပြောတယ်စိုက်ခင်းလေးကြည့်ပြီးတော်လီလေးဝဝရှူလိုက်ရရင်ကို လမ်းဆန်းလာတယ်။အပင်ပေါက်ကလေးတွေတဖြည်းဖြည်းကြီးလာအရွယ်ရောက်လာဖူးဆုံပွင့်ဆုံနဲ့ငုံလာပွင့်လာခြင်းမျိုးသိတ်ကြည့်လို့စရာပဲ။သားတွေတုန်းကမြင်းနဲ့ဝင်းနဲ့လှူပြီးခဲ့ပြီးမြင်းမြစ်တွေလှူပေးရတော့မယ်ဆိုပြီးစိတ်ကူးရင်လိုသိတ်ကောင်းတာပေါ့။ဟုတ်တယ်။အဲအဖတို့လင်းဆုံမရဆုံရှိတုန်းကတခါလှူပြီးသွားပြီ။ကျွန်တော်တို့ငငယ်လူမှန်းသိတ်မသိသိခင်တာပေါ့။ဆွေမျိုးမကင်းလို့ကျွန်တော်ကိုတော့ရှင်လောင်းတောင်းသေးတယ်။ကျွန်တော်တို့အမေကြီးနဲ့ကနှစ်ဝန်းကွဲသုံးဝန်းကွဲလောက်ပဲရှိသေးတာ။သူ့အမျိုးသမီးကအသက်60ကျော်လောက်ကပဲဆုံးသွားရှာတယ်။အဖပြောသလိုပြောရရင်သက်ဆိုးမရှိရှာဘူးပေါ့။နောက်တစ်ခုကငါမကြီးရ။အဖတို့ကငယ်လေးကတည်းကဆင်းဆင်းရဲရဲနေခဲ့ရတာကိုမင်းအမေကြီးပြောပြောနေတဲ့ဂျပန်ခေတ်နဲ့ကြုံခဲ့ရတယ်။တကယ်ခေတ်ဆိုးခေတ်ကြကြီး။အစားရှာအဖို့ရှာပေါ့။စားစရာဘလောက်ရှာလဲဆိုစကွဲထမင်းတော်မစားနိုင်တော့လို့ပြောင်းဆန်ဖို့စားခဲ့ရတယ်။တခါတလေပိတ်ဥပြုတ်ကစုံပြုတ်နဲ့ပြီးခဲ့ရတယ်။အခုစားဆိုရင်လည်းဖြင်းချမ်းတိုက်ပုံတစ်ထည်ပဲကောင်းကောင်းရှိခဲ့တာ။အောက်ပိုင်းလုံဖို့အဓိကပေါ့။တပတ်ကလေးပခုံးတင်တယ်လို့လို့ရေဖို့ပစိုးလေးတင်တယ်လို့လို့ပေါ့။နောက်ဘူချိုးတို့ပြန်ဝင်လာတော့တိုက်ပွဲတွေဖြစ်တာပဲ။ဂျပန်ကိုတိုက်ထုတ်ပစ်တာပဲ။အဲ့ချိန်ကာလအတွင်းကလည်းလူလိမ့်နေအောင်ခံရတာပဲ။မြို့တွေပေါ်ကပိုဆိုးတာပေါ့။မြို့သားတွေတွို့ရွာတဲ့ဒီတောင်ပြေးလာကြတာပဲ။တချို့အခုတည်းမြဲနေတယ်မြို့မပြန်တော့တာမြင်းလက်အတိတ်သားဒါပေမဲ့လူလိုက်ရပြီးမှငါတို့ရွာတွေပိုဆိုးလာတာအလံဖြူတဲ့အလံနေတဲ့ကိုဘက်ကလာတက်လိုက်ဒီဘက်ကလာတက်လိုက်ဘယ်သူကတပုံဘယ်သူကအစိုးရမသိပါဘူးအဲ့နောက်မှာပြန်အေးချမ်းလာတာအဲ့ဒါမို့အဖကအလုပ်ကြိုးစားတာလားချမ်းသာအောင်လို့ချမ်းသာအောင်တဲ့မငတ်အောင်လို့ပေါ့ကိုကြည်တဲ့ရှိမှကိုဟာပေါ့ဒါပေမဲ့ကွာကိုကြည်တဲ့ရှိပေမဲ့ကိုမပိုင်တဲ့ခေရောက်ခဲ့သေးတယ်ကိုကွာ88ဆိုလားကွာမင်းတို့ဆယ်နှစ်သားလောက်ရှိမှာပေါ့အဲ့တော့ကလည်းဘလို့ကဘလို့ဖြစ်တာလည်းမသိပါဘူးတတိုင်းတီလုံးအုံအုံကြွတ်ကြွတ်ပါပဲကွာခေါင်းစည်းညီလက်မောင်းပတ်ညီတွေနဲ့အကြောင်းသားလေးတွေဟိကားကြီးတွေနဲ့ရောက်လာတယ်တရွာလုံးလူစုပြီးဟောကြပြောကြနဲ့အဲ့ဒီကြမှာမဆိုင်ချင်တဲ့ဝါတွေပဲတွေဘာလို့ဆိုက်ရတယ်ဘာလို့တိုင်ပဲသွားသွင်းရတယ်ရွာကသမဆန်ကဘာလို့ဘာမှမရှိတာငါဖြင့်မှတ်မှတ်ရရပစိုးတက်တယ်ပဲဝယ်လို့ရဘူးတယ်ဒီမိုကရေစီဆိုတာအဲ့ကြမှာကြားခဲ့ပူတာပဲအတော်ကောင်းဆိုပဲဟာအဲ့ဒီဒီမိုကရေစီဆိုတာကြီးရရင်ငါမိတွေကိုရှင်ပြုတ်ပေးအောင်မယ်အဲ့ဒီစိတ်ကူးနဲ့အလုံးလောက်တာလဲပါတာပေါ့အဖအသက်90ကျော်မှလှူဖို့လုံပန်းခဲ့ပါတယ်မျက်လုံးတွေဝေသီးနားတွေမကြည်တော့ပေမဲ့တက်သေးပိန်ပိန်ကိုလုံးလေးနဲ့ကြမ်းမာနေစေမှတ်ညံတွေကတော့ထူးခြားကောင်းမှုစေဘယ်တော့ကဘယ်လိုလေးမင်းပြောခဲ့တာမင်းသမီးကဘယ်နှခုနဲ့ဖွားဘယ်နှတန်းမဟုတ်လားတနျူညူနဲ့ပုတ်တိုက်ခံရပေမဲ့အသက်နဲ့ခန္ဓာမြဲလျက်စိတ်ကောကောင်းကောင်းကတ်ထားတယ်ထင်ပါမယောင်လိုက်အာနာသိမှုကြောင့်မိမြစ်တူနဲ့အလှပေးမဲ့အဖရဲ့အတွေ့စိတ်ကူးလေးပြက်လွတ်ခဲ့ရတယ်မိတချို့ကအစိုးရဝန်တန်းတွေအာနာဖီဆန်ရင်ထွက်ပြေးနေရသမီးတယောက်ကလည်းထောက်ပံ့ဆိုပြီးအတန်ထွက်လာလို့တခြားနေထပ်ပြောင်းသွားရကိုဗစ်ရောဂါဆိုးကညင်လာပေမဲ့စစ်အာနာသိမှုကြောင့်လူတွေဒုက္ခရောက်နေခြင်းအလှကြီးအတန်းကြီးနဲ့ပျော်တာမသင့်တော်ပါဘူးတဲ့လေမနစ်ကထင်တယ်ငါမြည်ရင်ဒီထက်ချင်းနေမစိုးခင်လှူလိုက်မှထင်တယ်လို့တိုင်မြင်လာတယ်လူဆုံအောင်ခဏစောက်ကြည့်လိုက်ပါလားလို့အကြံပေးခဲ့ပါတယ်ဒီနှစ်ပိုင်းတွေမှာအဖခင်များစတုဒိတာလူတွေကြွေးပြီးအာသာဖြေနေရတယ်အသက်တရာပြည့်ရင်တော့ယာပြည့်မွေးနေ့အနေနဲ့အလှပေးအောင်မယ်တခါကအမျိုးရွာတရွာကိုအတူစစ်ပီးရင်တိုင်မြင်ခဲ့ဘူးတယ်ယာဒီဥဒုတန်စစ်ပီးတန်နဲ့တမဏိခဲကြီးမဟဲနိုင်တော့ဘူးထင်တယ်ဆေးရုံတင်လိုက်ရတယ်အသက်80လောက်စီးကျက်ရောင်ယောဂာနဲ့ဆေးရုံတက်ပြီးနောက်ပိုင်းအခုမှပြန်တက်ရတာပါအဲ့ဒီနောက်ဆေးရုံဆင်းပြီးလည်းတိတ်မထူထောင်သေးဘူးနေမကောင်းအစာမဝင်တော့နှစ်ပေါင်း30လောက်နေ့စဉ်တောက်နေကြဆေးလိုလဲမတောက်ချင်တော့ဘူးတဲ့ဒါကြောင့်စီးပိုက်ပြန်ထည့်ရတယ်စီးပေါက်ရပေမဲ့အစာမဝင်ပါဘူးအဲ့ဒီညကကျွန်တော်လည်းအဖတို့အိမ်မှာအိတ်တယ်ညာရေးညတာနဲ့အကူတန်းလှုပ်လို့မကောင်းဘူးလေပြီးတော့အဖအချင်းတွေကတိတ်မဟန်တော့ဘူးတတိကောင်းပေမဲ့အစာမဝင်တာ3-4ရက်ကြာလာပြီအဖကကျွန်တော်အတန်ကြားတဲ့အခါမျက်လုံးကလေးဖွင့်ကြည့်လာတယ်သူ့မျက်လုံးတွေကတခုခုပြောချင်နေတဲ့ပုံကျွန်တော်ပြောပြောနေတဲ့နိုင်ငံရေးကိုမေးချင်ဟန်တွေ့ရဲ့သူပြောခဲ့မှုတဲ့လောကနိဗ္ဗာန်ကိုနောက်ဆုံးအနေနဲ့တစ်ခါလေးဖြစ်ဖြစ်ခံစားသွားချင်ဟန်တွေ့ရဲ့ကျွန်တော်အဖကိုဘာမှမပြောလိုက်ပါဘူးမမြင်ဆန်းမှုတဲ့အရာတာကိုဘယ်သူကများဝေမျှခံစားနိုင်မလဲနော်
ရေဒီယိုအန်ယူဂျီသောတာရှင်များရှင်ဒီနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့တော်လိုင်းရေးတိဒါအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်လူခွင့်ရေးဝင်ကြီးဌာနကတင်ဆက်ထားတဲ့ Equal Revolution လို့အမည်ရပါတယ်ဒီသတင်းလေးကိုခန့်စားနားဆင်ပြီးတဲ့အခါမှာတော့ကျမတို့ရဲ့မနက်ခင်းရေဒီယိုအန်ယူဂျီအစီအစဉ်ထုတ်လွှင့်မှုကိုရှင်းလာတော့မှာဖြစ်ပါတယ်သောတာရှင်အပေါင်းတရားပြောရှင်ချမ်းမြေတဲ့ဒီနေ့တော်ကိုရရှိပိုင်ဆိုင်နိုင်ကြပါစေရှင်ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 17.8 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပါဘူး။မြန်မာနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီအဖွဲ့သူဖွေသားတွေကဆုတောင်းနေကြပါတယ်။မြေသားမျိုးတွေအစိုးရရဲ့စက်တော်ရင်ပြည်အချက်အလက်တွေကိုညွှန်ကြားတာကထုတ်လင်းနေတဲ့ရေဒီယိုအန်ယူဂျီဖြစ်ပါတယ်။ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေစိုက်မြန်မာမိသားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တွေအားပေးနေတဲ့ရေဒီယိုအန်ယူဂျီဖြစ်ပါတယ်။အရေးပေါ်ကအောင်ရမည်